မနက်ကမှစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြသူတွေကိုအကြမ်းဖက်နေနေနဲ့လုပ်ရတဲ့ထိတ်လန့်တုံ့လုံးမှုရဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ
် We are appalled and revulsed to see the horrific violence perpetrated against the people of Burma for their peaceful calls to restore civilian governance
ရပ်ပဲအချိုးပြန်လဲရရှိဖို့ငင်းချမ်းစွာကြိုးပမ်းတောင်းဆိုနေတဲ့မြန်မာပြည်သူတွေပေါ်ရရဆက်ဆက်ပြုမှုနေတဲ့လုပ်ရတွေကိုတွေ့မြင်ရတဲ့အတွက်စိတ်ပြေတုံ့လုံးမှုကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကဗိုလ်ရုံးစည်းစိမ်းရာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အယသာဆွေရကိုစစ်တပ်ကဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့လောက်ရကိုစက်ကျင်တဲ့လှုပ်ရှားမှုတွေတလားလောက်ရှိလာချိန်မှာပဲအာဏာပိုင်တွေဘက်ကဖြိုခွင်းမှုတွေကိုအရှိန်မြှင့်လာရကဗိုလ်ရုံးမှာတည်ဆုံးသူ38ယောက်ထက်မနည်းရှိခဲ့တဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။နိုင်ငံတကာကတတိပိနေတဲ့ကြားမှာပဲငင်းချမ်းစွာဆန္ဒပြသူတွေကိုနှိမ်နင်းတာတွေဆက်လုပ်နေတာကြောင့်နိုင်ငံတကာတိုင်ဝမ်ကဒီကနေ့ရက်ထဲဝန်ဝင်
We call on all countries to speak with one voice to condemn brutal violence by the Burmese military against its own people.
ကိုပြည်သူတွေပေါ်စစ်တပ်ကရဲရဲစစ်စစ်ကျင်းပနေတဲ့လူရဲကိုပြစ်တင်ရှုတ်ချဖို့တပ်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူရဲအတွက်တာဝန်ခံမှုရှိနေဖို့နိုင်ငံတွေအားလုံးကတတန်းနဲ့ထွက်ကြဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောဆိုလာကြပါမြန်မာရေးဖြည့်ရှင်းရမှာတရုတ်နိုင်ငံကအပြည့်သဘောဆောင်တဲ့အခက်အခဲတွေကပါဝင်မှုအမေရိကန်ကတိုက်တွန်းထားကြောင်းလည်းပြောဆိုသွားပါတယ်